မလေးရှားနိုင်ငံတွေမှာရောမလေးရှားထိုင်းနယ်စပ်မှာပါဖမ်းမိတဲ့မြန်မာနိုင်ငံသားထောင်ကနန်းလောက်ရှိနေပြီးတော့အဲ့ဒီကရာကနန်းလောက်ဟာမြန်မာနိုင်ငံကအကြမ်းမဖက်အာဏာဖီဆန် CDM လုလာသူတွေနိုင်ငံရေးမှာတက်ကြွလှုပ်ရှားတာကြောင့်တင်းရှာလောက်သူတွေများတာဖြစ်လို့အဖမ်းခံရတာဖြစ်ပြီးနေရပြန်ပို့တဲ့အခါမှာလည်းခက်ခဲတွေရှိနေတဲ့အကြောင်းမလေးရှားအခြေစိုက် The Alliance of Chin Refugees ACR ကပြောပါတယ် View မြန်မာပိုင်းသတင်းတောက်မင်းမှာတင်ပြပို့ထားပါတယ်ရှင်
မလေးရှားနိုင်ငံအတွင်းမှာကောမလေးရှားထိုင်းနယ်စပ်တွေမှာပါဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာထောင်ကနန်းလောက်ရှိနေပြီးအများစုကတော့အလုတ်ကန်ရှာဖွေဖို့လာကြသူတွေဖြစ်ပါတယ်အဲ့ဒီထဲကရာကနန်းလောက်ကတော့မြန်မာနိုင်ငံအတွင်းမှာအကြမ်းမဖက်အာဏာဖီဆန် CDM လုလာခဲ့သူများမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြတဲ့သူတွေဖြစ်လို့အဖမ်းခံရပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးဥပဒေအရနေရပြန်ပို့ခံရတဲ့အခါမှာအခက်အခဲတွေရှိတယ်ဆိုပြီးမလေးရှားအခြေစိုက် The Alliance of Chin Refugee ACR အဖွဲ့ရဲ့ဥက္ကဋ္ဌဆလိုင်းမောင်မောင်လက်က VOA ကိုအခုလိုပြောပါတယ
် Thailand Malaysia နေဆက်မှာပေါ့နော
်ဟုတ်ကဲ့
ဒီအဖမ်းခံရတဲ့လူတွေကိစ္စကကျွန်တော်ရှင်ပို့ပြီးတော့တော်လေးဆိုရင်ညာအဲ့ဒါအရေးကြီးတယ်ဟုတ်တယ်အဲ့ဒီ CDM တမားတွေလည်းပါတယ်နောက်ပြီးတော့ဒီနိုင်ငံရဲ့ချက်ကဲချောင်းနေထိုင်လို့မရတော့ဖြစ်တဲ့ကြမှာလို့ဒီဘက်ကိုပုံလုံးပို့ရောက်လာတဲ့လူတွေလည်းလူတွေပဲဖြစ်တယ်။တရားမကဘူး200 300လောက်တောင်ဖြစ်တောင်းရှိနိုင်တယ်။ CDM နဲ့လာပြီးတော့အဖမ်းခံရတယ်။ပြီးတော့အဖမ်းခံလို့ချုပ်ထက်ကြတယ်ချုပ်ထက်ကြပြီးတော့ချုပ်ထက်ကြတဲ့အချိန်မှာ UNHCR ကနေပြီးတော့မှသွားပြီးတော့မကူညီနိုင်ခဲ့ဘူး။ဘာမှမလုပ်ပေးနိုင်ဘူးရှိလို့ရှိရင်တော့အဲ့ဒီကတော့အဲ့ဒီ3လပြီးလို့ရှိရင်တော့သူတို့ဟောပြန်ပို့တဲ့ camp camp ပြန်ပို့တဲ့အချိန်မှာဒီမှာ camp ပို့တဲ့ဆိုကြရတော့သူတို့မြန်မာပြည်ကိုပို့ခံမကင်းခင်
အဖက်ခံရသူတွေနဲ့ပတ်သက်လို့မြန်မာပြည်ပြန်ပို့ခံရမယ်ဆိုရင်သူတို့အတွက်စိုးရင်ရတယ်လို့လည်းဆက်ပြောပြပါတယ်
။ဒါတော့ဒီလိုပြန်ပို့လို့ရှိရင်တော့မြန်မာပြည်ကတော်လေးဒုက္ခရောက်နိုင်မယ်အခြေအနေမှာရှိတယ်။ဆိုတော့အဲ့ဒီလူတွေအတွက်ကကြတော့ကျွန်တော်လောလောဆယ်အနေနဲ့မလေးရှားမှာရှိတဲ့ UNHCR ကတော့လကောင်းကျန်တဲ့အဖွဲ့အစည်းတွေကတော့လကောင်းဘာမှလုပ်ပေးနိုင်စွမ်းကိုမရှိတာ။ဘာဖြစ်လို့လဲဆိုတော့ဒီဟာကဒီမလေးရှားဥပဒေနဲ့ပေါ့နော်ဒီ immigration နဲ့ပတ်သက်တဲ့အခါကျတော့ရဲမှုနဲ့မဟုတ်တော့ဘူး immigration မှုနဲ့ဖြစ်သွားတယ်။ဒါတော့ UNHCR ကလည်းသူတို့အဲ့ဒီဒီ detention camp တွေကိုတွားပြီးတော့မှပုံမီနိုင်တာမလုပ်ပေးနိုင်တော့ဘူး။ဒီနိုင်ငံရေးထုတ်ရှားမှုတွေမှာဝင်ပါပြီးတော့လူတိအချင်းကြားဖြစ်တဲ့ပုံစံတွေလည်းပါတယ်။ဒီအခါကျတော့အဲ့ဒီလူတွေကတကယ်လို့ပြန်သွားခဲ့မယ်ဆိုရင်တဘောရရကဒီမှာဒီဆိုရတင်ရောက်ခဲ့မယ်ဆိုလို့ရှိရင်တော့သူတို့ရဲ့အသက်အန္တရာယ်တွေကတော့စိုးရင်ရတယ်။ဒါတော့အဲ့ဒီလူတွေတော့ကျွန်တော်လုံနိုင်တာတော်တော်နည်းတယ်။တော်တော်ဒီဟာကကျွန်တော်အဖွဲ့အစည်းတစ်ခုထဲတဲ့မလုံလောက်တော့ဘူး။နိုင်ငံရေးအဖွဲ့အစည်းတွေဖြစ်ဖြစ် UNHCR နောက်ပြီးတော့ဒီ community အဖွဲ့အစည်းတွေရဲ့ INGO က GK တွေဝင်ပါနိုင်တဲ့ဆလုပ်ချင်းနဲ့ပို့ပြီးတော့ဆင်ပြေတယ
်။ပြီးခဲ့တဲ့2021ခုနှစ်မှာဖမ်းဆီးခံခဲ့ရတဲ့ချင်းမျိုးသားတွေအပါအဝင်မြန်မာနိုင်ငံသားတရာကျော်ဟာလည်းနေရမပြောင်းရင်ကြတဲ့အတွက်သူတို့အဖွဲ့အစည်းကိုအကူအညီတောင်းခံထားတယ်လို့လဲဆိုပါတယ်လက်ရှိမှာမလေးရှားနိုင်ငံမှာအဖမ်းဆီးတွေပုံများလာနေပြီးနေအိမ်တွေထဲထိလိုက်လံဖမ်းဆီးတာလူစီကားရနေရာတွေကိုပိတ်ဆို့ဖမ်းဆီးတာတွေလည်းဇက်တိုက်လုပ်လာတယ်လို့ထိုင်းမလေးနယ်စပ်မြို့တွေမှာလည်းဖမ်းဆီးမှုတွေလုပ်နေတဲ့အတွက်ထိုင်းကနေတဆင့်လာကြတဲ့မြန်မာနိုင်ငံသားတွေအများအပြားဖမ်းဆီးခံရပါတယ်ရှင်